ကချင်းပြည်နယ်မှာဂျောင်းလဲသာရှိတဲ့မြစ်ကြီးနားမြို့ကမြေမြင့်ကျောင်းမှာကိုဗစ် -19 ကူးစက်တာကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကျောင်းသားနှုတ်အနမ်းမရလို့ဆေးရုံမှာစစ်ဆေးရကနေစတင်တွေ့ရှိခဲ့တာပါထိဆက်သူတွေကိုပါတောက်ကြနေကထက်ဆေးရမှာတော့နောက်ထပ်5ဦးထက်တွေ့ရှိပြီးလက်ရှိမှာ9ဦးတွေ့ရှိတာကြောင့်လည်းကျောင်းကိုလော့ဒ်ဒေါင်းချတာကြောင့်မြေမြင့်ကျောင်းရဲ့ကျောင်းဝကြီးဆရာလမုံကံဖန်က VOA ကိုပြောပါတယ
်ကိုဗစ် -19 နဲ့ကျွန်တော်တို့ဆေးရုံမှာတက်စစ်တာနှစ်ယောက်တွေ့ပါတယ်ခင်ဗျာအခုအတိတ်တွေက5ယောက်အမှန်အဖလေးက6ယောက်ဝန်ထမ်း1ယောက်နဲ့ဆိုရင်9ယောက်ပါခင်ဗျာဟုတ်ကဲ့ဒီကျောင်းနဲ့ပတ်သက်ပြီးတွေ့တာပါဒီကနေ့ပါခင်ဗျာဒီ content လာပြီးတော့စစ်ရတာဆေးရုံကနေပြီးတော့ပြီးသူဆေးရုံကနေလာပါအခုကကျွန်တော်နောက်တော့ဆက်ထားတော့နော်ကျွန်တော်အလုံး quarantine home quarantine နေနေကျွန်တော်နေနေတာပ
ါလောလောဆယ် covid ကာလဖြစ်တာနဲ့ lockdown ချရတဲ့အခြေအနေကြောင့်အခြေခံစားနပ်ရိက္ခာတွေလိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါရစေ
။ကျွန်တော်ဒါမျှော်လင့်မထားတဲ့အတွက်ကြောင့်မလို့စားဖို့တောက်ဖို့ကစအကုန်လုံးတို့အသက်ရှိပါတယ်။ကျောင်းဝယ်တာကကျွန်တော်တပတ်မှာ3ချိန်သွားတယ်။ကျွန်တော်ဈေးကတပတ်ကပဲပါထားတယ်ပေါ့။ခင်ဗျားရဲ့ဒီစားတော့ကောင်းတာလိုအပ်မှုရှိပါတယ်။အထူးသဖြင့်တော့ကျွန်တော်သိထားတာကဒုဖြစ်ရင်ဘုံချက်ချင်းလေးရမယ်ဆိုတော့ကျွန်တော်ချက်ပြီးလည်းတို့အသက်ရှိပါတယ်။ကိုကြည့်တဲ့တော့မလို့ကျွန်တော်စီလာတာလည်းတော်တော်နှဲပါရဲ့
မြစ်ချီနာမျိုးကမြေမြင့်ချောင်းကိုအနီးဆက်ဆုံးကူညီပေးနေတဲ့ဂျမိုင်းကောင်ကချင်နှစ်ချင်းခရိယန်တင်းတော်ရဲ့တင်းအုပ်စရာလဖိုင်ဂျာနော်ကကိုဗစ်ကူးစက်ခံရတဲ့တရင်ရရှိပြီးလိုအပ်တဲ့ပံ့ပိုးမှုတွေကိုဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ
်သူတို့လိုအပ်ချက်တွေကိုတော့ကျွန်တော်တို့အမြဲတမ်းပါဝင်ကူညီပါတယ်ကျွန်တော်တို့အခုမနေ့ပြန်တော့စနေတင်းကူနေဆိုတော့ကျွန်တော်တို့နောက်တစ်ပတ်လောက်ဆိုရင်တော့ဆန်နိုင်တဲ့ပက္ကနေပြပါသာဝတ်နေရဲ့အတွက်ပေါ့နော်ကျွန်တော်ကိုညီဖို့တော့အစီအစဉ်ထားပါတယ
်မြစ်ကြီးနာမြင့်မြင့်ကျောင်းဟာ1981ခုနှစ်ကစတင်ထူထောင်ခဲ့ပြီးကိုတူကိုထရက်တီနေတဲ့ကျောင်းဖြစ်ပါတယ်ပုံမှန်အားဖြင့်ကျောင်းသူကျောင်းသားနဲ့ဝန်ထမ်းစုစုပေါင်း100ကျော်ရှိပေမဲ့လက်ရှိကိုဗစ်ရောဂါတကြောပြန်ဖြစ်လာချိန်မှာတော့ကျောင်းသူကျောင်းသား32ဦးပဲရှိနေတာဖြစ်ပါတယ်ဒီလ15ရက်နေ့ကျမရင်းနဲ့အားစားဝန်ကြီးဌာနထုတ်ပြန်ချက်အရကချင်ပြည်နယ်မြို့နယ်17မြို့နယ်မှာကိုဗစ်ပိုးတွေ့ရှိသူ450ကျော်ရှိနေပြီးမြစ်ကြီးနားမြို့မှာ94ဦးရှိကြောင်းထုတ်ပြန်ထားပါတယ်။လောလောဆယ်မြစ်ကြီးနားနဲ့ဗမော်မြို့နယ်မှာ Stay at Home အမိန့်ထုတ်ပြန်ထားပြီးကချင်သတင်းမီဒီယာတွေကတော့ကိုဗစ်ပိုးပြန့်နှံ့ကူးစက်တဲ့အခြေအနေအတိအကျကိုအာဏာပိုင်တွေဘက်ကထုတ်ပြန်နိုင်တာမရှိကြောင်းထောက်ပြထားပါတယ်။